India နိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရအင်ဒီယအမျိုးသားကွန်ဂရက်ပါတီရှုံးနိုင်သွားပြီးတဲ့နောက်မှာယာရုလက်လွတ်ပေးရတဲ့ဝန်ကြီးချုပ်မန်မိုဟန်စင်ကသူ့ရဲ့ရုံးခန်းကနေဖယ်ပေးသွားခဲ့ပါပြီ။မဲအပြတ်သက်တဲ့အနိုင်ရဖို့အတွက်အနိုင်ရဖို့အတိုက်ခံဘာရာတီးယားဂျနာတာ BJP ပါတီကိုမဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ကိုအားလုံးကအလေးထားရမယ်လို့မစ္စတာစင်ကဒီကနေ့ပဲခတ်တူတူပြောသွားတဲ့မိန့်ခွန်းမှာထည့်ပြောသွားတာပါ။အိန္ဒိယနိုင်ငံဟာလွန်ခဲ့တဲ့ဆယ်နှစ်ကထက်စာရင်အများကြီးပိုအားကောင်းခိုင်မာနေပါပြီလို့လည်းသူကပြောသွားပါတယ်။သူ့ရဲ့ကွန်ဂရက်ပါတီဟာနိုင်ငံကိုဆယ်နှစ်တာအုပ်ချုပ်လာခဲ့ပြီးတော့ထိတ်တဲအရာရှိတွေအဂတိလိုက်စားမှုတွေငွေကြေးတော်တော်ဖောင်းပွားမှုနဲ့ဖွံ့ဖြိုးရေးဖွံ့ဖြိုးမှုနောက်ကျကျန်ခဲ့တာတွေနဲ့ဒီရင်ဆိုင်နေခဲ့ရတာပါ။ဒီနေ့စနေနေ့မှာပဲ New Delhi မြို့တော်ကိုရောက်လာခဲ့တဲ့ဝန်ကြီးချုပ်အဖြစ်ရွေးကောက်ခံ Mr. Narendra Modi ကိုတော့သူ့ကိုထောက်ခံသူတွေကအလံနေဝေ့ယမ်းပြီးတော့ကြိုဆိုခဲ့ကြပါတယ်။သူက2001ခုနှစ်ထဲကသူအုပ်ချုပ်လာခဲ့တဲ့အနောက်ဂူဂျာရတ်ပြည်နယ်ကနေပြီးတော့ New Delhi မြို့တော်ကိုရောက်ရှိလာတာပါ။သူ့ရဲ့ BJP ပါတီကနှစ်ပေါင်း30အတွင်းမှာတပါတီတဲကမဲအများဆုံးအနိုင်ရပြီးတဲ့နောက်၅နှစ်တာတာဝန်တွေထမ်းဆောင်ဖို့အတွက် Mr. Modi ပြင်ဆင်နေပါတယ်။အတိုက်ခံဖြစ်တဲ့အကြာကြီးရှိနေခဲ့တဲ့ Mr.မော်ဒီဟာသူ့ကိုထောက်ခံသူတွေကိုတောက်ကြနေကမိန်ကွန်းပြောတော့နိုင်ငံရေးစီးပွားရေးအခြေအနေပြန်ကောင်းလာအောင်လုပ်ပေးပါမယ်။နိုင်ငံအသားတိုင်းကိုတယောက်မချန်လက်တွဲခေါ်သွားမှာဖြစ်ပါတယ်လို့ပြောသွားပါတယ်။ American သမ္မတ Barack Obama ကလည်းဝန်ကြီးချုပ်တစ်ခုကိုတောက်ကြနေကဖုန်းဆက်ပြီးတော့ Washington မြို့တော်ကိုလာခဲ့ဖို့ဖိတ်ကြားသွားပါတယ်ရှင်။